Welcome to the Voice of America in Burmese.
Torasin Pao Minglan and Nigima, Tanita, Mopan Pijawai Lakna. You American Diana Toss the Chow Kunin, Milasan Yet, Chatabrini, Nanigan, Seasonigo, Nemasan Roger, Yeni, Chonai, Guani, Kuna 90. Wasn't a disease Munogani, Lanumita, Sachausaku, Nasang Aruani, Diet in Seniwabi.
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာကျွန်တော်အောင်လင်းဟုကဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဘရာဇီးသမ္မတကိုတာဝန်ကနေဆိုင်ငံ့ပြီးတရားရုံးတင်စစ်ဆေးမဲ့အစိုးတရကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်အချင်းပြတ်ခြားစားမှုတွေကအစွန်ရောက်ဝါရလိုပဲကမ္ဘာကြီးအတွက်အန္တရာယ်ကြီးတယ်လို့အမေရိကန်နိုင်ငံခြား
ွေးကြွားတွေနဲ့ဆက်ဆက်နေတာမို့အီရန်နိုင်ငံတည်ငြိမ်ရင်းနဲ့ပတ်သက်တဲ့တင်ပြချက်မှာတော့
Ultimately we don't see insurgencies or terrorist activities on this scale.
Atlantic Council ကပြောခွင့်ရသူတို့ပြောဆိုသွားတာပါဒီအကြောင်းမကြခင်သတင်းတွေပြီးမှတင်ဆက်သွားပါမယ်။အဲ့ဒီနောက်မှာတော့ The Jordis အလို့ဆက်ယုံကအလို့သမားတွေနေပြည်တော်တိတကြော့ပြန်ချီတဲ့ဆန္ဒပြနေကြပါတယ်။ရှမ်းပြည်နယ်ကတိုက်ပွဲတွေနဲ့ဒေသခံတွေထွက်ပြေးနေရတဲ့အခြေအနေကိုရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီကစိုးရိမ်နေကြပါတယ်။အဲဒီအကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ခင်ဖြူထွေးတို့ကစီရင်ခံပါမယ်ခင်ဗျာ
။ဘဏ္ဍာရေးဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချင်းနဲ့ဘရာဇီးသမ္မတဒန်မာရူဆော့ဖ်ကိုတာဝန်ကနေဆိုင်ငံ့ပြီးတရားရုံးတင်စစ်ဆေးမဲ့ဆိုတဲ့ကိုထက်လွတ်တော်မှာဒီကနေ့စောပိုင်းမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။
Não 22. O parecer foi aprovado.
ဒီစနေကတက်လက်တော်မှာခြေတင်ဆွေးနွေးခဲ့ပြီးနောက်မှာပဲတိုင်းပြည်မှာဗန်ဒါရေးလူငွေပြနေတာကိုကာမိစီဘုံနဲ့လူမှုဖူလုံရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ဗန်ဒီကငွေချေးတွေကိုချင်းကသုံးဆွဲခဲ့တယ်လို့ဆွဆွဲခံရတဲ့သမရကိုရုံးတင်စစ်ဆေးနိုင်မယ့်အဆိုကိုထောက်ခံမဲ55မဲကန့်ကွက်မဲ22မဲနဲ့အတည်ပြုခဲ့တာပါ။လွတ်တော်ရဲ့ဆုံးဖြတ်ချက်ကတော့ဒီကနေ့နောက်ပိုင်းမှာသမရကိုတရားဝင်အကြောင်းကြားမှဖြစ်ပြီးရုံးတင်စစ်ဆေးမှုတွေနဲ့ရင်ဆိုင်ရတော့မှာဖြစ်ပါတယ်။သူ့နေရာမှာတော့ဒုတိယသမရမက်ကတမာကယာယီသမရဖြစ်နေတာဝန်ယူမှာပါ။အခုလိုက်စားမှုနဲ့ရုံးတင်စစ်ဆေးခံရမဲ့မဲခွဲဆုံးဖြတ်မှုမတိုင်ခင်မနေ့လုံးကတော့အထက်လွှတ်တော်ရှေ့မှာသမရကိုထောက်ခံသူတွေနဲ့ရဲတွေကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ရဲတွေကိုမိဘအနေနဲ့ပြစ်ပေါက်ကြတဲ့သမရကိုထောက်ခံသူတွေကိုထိမ့်သိမ့်နိုင်မှုရဲတပ်ဖွဲ့ကငွေကောင်းရည်တွေတုံးခဲ့ကြတာပါ။သမရကိုထောက်ခံသူတွေနဲ့အင်အား6000လောက်ရှိတဲ့သမရကိုအရေးယူဖို့ထောက်ခံဆန္ဒပြသူတွေကြားထိတဲ့မတွေ့နိုင်အောင်လည်းနှစ်ဖက်ကြားမှာကာရန်ထားခဲ့ရပါတယ်။ငွေကောင်းရည်ရှုမိကြတဲ့ဆန္ဒပြသူတချို့ကိုလည်းအရေးပေါ်ကယ်ဆယ်ရေးသမားတွေကထမ်းစဉ်နဲ့တည်ထောက်ခဲ့ကြရပါတယ်။လူတယောက်ကိုလည်းစူပူချမ်းဖတ်မှုဖြစ်အောင်လှုံ့ဆော်မှုနဲ့ဖန်ဆီးခဲ့တာပါ။တယ်လီဖုန်းမှာအယုံကြည်မရှိအဆိုမတင်ခင်မှာပဲသမရကတင်သွင်းခဲ့တဲ့အယူခံကိုတော့တရားရုံးကျုပ်ကပယ်ချခဲ့တဲ့အတွက်အဆိုကိုမဲခွဲဖို့လမ်းပွင့်သွားခဲ့တာလည်းဖြစ်ပါတယ်
။အကျဉ်းပြတ်ချစားမှုတွေဟာအစွန်းရောက်ဝါဒလိုပဲကမ္ဘာကြီးကိုအကြီးအကျယ်ချိန်ချောက်နေတဲ့ပြဿနာတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့လန်ဒန်မြို့မှာကျင်းပတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာထိပ်သီးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းအာဂတိလိုက်စားမှုတွေဆူဆူဝါဖြစ်နေတာတွေ့ရတဲ့အပေါ်သူတိတ်ကိုတုံ့လုံးမိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့အကြမ်းဖက်အစွန်းရောက်တွေနောက်တခြားပြဿနာတွေလိုပဲအာဂတိလိုက်စားမှုကလည်းလူမှုအဖွဲ့အစည်းတစ်ခုလုံးကိုတိုင်းပြည်တွေကိုဖျက်ဆီးပစ်နိုင်တဲ့အနေကြီးမားတဲ့ရန်သူတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။လူမှုအတန်းလွှာတီးတီးကအချင်းပြတ်ချစားမှုတွေကိုပေါ်ထုတ်တိုက်ဖြတ်အပြစ်ပေးတာတွေလုပ်နိုင်ဖို့အတွက်ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတစ်ခုပေါ်ပေါက်လာရေးရည်ရွယ်ပြီးတော့ဒီထိပ်သီးဆွေးနွေးပွဲကိုကျင်းပနေတာပါ။ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုလိုချမ်းသာကျွယ်ဝတဲ့နိုင်ငံကြီးတွေမှာအကြမ်းဖက်ချစားမှုဆိုင်ရာကိုင်တွယ်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီထိပ်သီးဆွေးနွေးပွဲမှာမေးခွန်းထုတ်တာတွေရှိခဲ့ပါတယ်။လန်ဒန်မြို့မှာတရက်တာကျင်းပတဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးနိုင်ငံတကာထိပ်သီးဆွေးနွေးပွဲကိုတော့အာဖဂန်နစ္စတန်၊ကိုလံဘီယာနဲ့နိုင်ဂျီးရီးယားနိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်နေကြပါတယ်ရှင
်။ AS ချမ်းဖက်အုပ်စုရဲ့ဗန်ဒါရေးအရေးမြစ်တွေကိုဖျက်တောက်ဖို့ကြိုးပမ်းမှုတွေမှာတိုးတက်မှုရလကောင်းနေရှိနေပေမဲ့အင်အားချိနေတဲ့အထိတော့မလုံနိုင်သေးဘူးလို့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနအစိုးရအရာရှိသူကပြောဆိုလိုက်ပါတယ်။AS ဆွေရောက်ဖွဲ့အနေနဲ့ဗန်ဒါရေးရာထိခိုက်မှုတွေရှိနေပြီးအများစုဟာအမေရိကန်နဲ့မဟာမိတ်တွေရဲ့ပူးပေါင်းကြိုးလန့်မှုကြိုးပမ်းမှုတွေရဲ့ရလဒ်ဖြစ်တဲ့အကြောင်းလက်ထောက်ဗန်ဒါရေးဝန်ကြီးဒန်နီယယ်ကလဆာကမနေ့တုန်းကပဲပြောဆိုလိုက်တာပါ AS အဖွဲ့အတွက်ခန့်မှန်းခြေတစ်နှစ်ကိုဒေါ်လာ3,500လောက်ဝန်ကိုရနေတဲ့ရေနံလုပ်ငန်းကိုဖျက်တောက်ရမှာအဓိကတိုးတက်မှုတွေရခဲ့တာဖြစ်ပါတယ်ဗန်ဒါရေးဝန်ကြီးဌာနရဲ့ အချက်ပဲဝါရနဲ့ဗနိုင်းဆိုင်ရာထောက်လိုင်းရုံခွဲကတော့ IS အဖွဲ့ပေါ်လေကြောင်းထိုးစစ်တွေမောက်ကိုတင်ပို့မှုတွေကိုနှိမ်နှင်းမှုတွေနဲ့ကမ္ဘာရေနံစည်းချဆင်းမှုတွေကြောင့်နှစ်စဉ်ဒေါ်လာတန်250လောက်ထိဝင်ငွေထွက်ဝက်လောက်ယွန်းနေသွားတယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။ဒီနယ်လုံငန်းနဲ့ပတ်သက်လို့အခြေခံအဆောက်အဦရောင်းချဖို့တုံ့လောင်ထားတဲ့နေရာတွေကိုအဆက်မပြတ်တိုက်ခိုက်ခံရမှုတွေကြောင့် IS ဖွဲ့ဟာဖိအားပေးခံရတာကအထင်ရှားဖြစ်တယ်လို့လည်းအမည်မဖော်လိုသူအမေရိကန်ထောက်လှမ်းရရှိသူကပြောဆိုခဲ့ပါတယ်။လူဝင်အားအဖွဲ့ဝင်တည်ဆူဆောင်းမှုနဲ့လှုပ်ရှားနိုင်တဲ့နေမြေစတဲ့ပပောင်းဆောင်မှာ IS အစိုးရဖွဲ့ဟာအင်အားအချိန်နဲ့ဆုံးအခြေအနေမှာရောက်ရှိနေတယ်လို့လည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေက IS အဖွဲ့ရဲ့ဗန်နာရေးအရေးမြစ်တွေကိုလေကြောင်းကပြစ်မှတ်ထားတိုက်ခတ်မှုတွေတိုးမြင့်လာရကစစ်သွေးကြွအုပ်စုရဲ့အရန်ငွေဟာဒေါ်လာတန်း300ကနေ800လောက်ထိဖြတ်တောက်ခံခဲ့ရတယ်လို့လည်းခန့်မှန်းထားပါတယ်
။အီရန်နိုင်ငံဘက်ဒတ်မြို့အတွင်းအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း88ယောက်ထက်မနည်းသေဆုံးခဲ့ရတဲ့လူရက်ကိုသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနေသူတွေကပြောပေမဲ့လည်း IS စစ်သွေးကြွတွေဟာတဖြည်းဖြည်းအင်အားချိနဲ့လာနေပြီလို့အမေရိကန်စစ်ဘက်ထိပ်တန်းဗိုလ်ချုပ်ကြီး Gary Volsky ကပြောပါတယ်။
As we've seen, as the enemy loses more and more terrain, they resort to some of these desperate acts.
January ဟာသူတို့ထိန်းချုပ်ထားတဲ့နေမျိုးတွေတစားတစားပို့ပြီးလက်လွတ်ဆုံးရှုံးလာနေတာကြောင့်တွေးယူတွေးတန်းတဲ့အခုလိုအစံဖက်လို့ရက်တွေကိုလုံနေကြတာပါအခုတော့ဘက်တက်လုံချုံရေးတက်တွေကအခြေအနေကိုအသေးစားထိန်းချုပ်ထားနိုင်ပါပြီထိခိုက်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေအတွက်ဝမ်းနည်းကြီးကွဲရပါတယ်လို့ဗိုလ်ချုပ် Gary Volsky ကပြောသားတာပါနနက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမျိုးတွေကိုအီရတ်တက်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့ပြီးတိတိတသားအောင်မြင်မှုကြီးတွေရနေတယ်လို့လည်းသူကဒီအီရတ်သတင်းတောက်တွေကိုဝါရှင်တန်မြို့အနီးကကာကွယ်ရေးဌာနမှပုံထုတ်နေတုန်းကပြောဆိုသွားပါတယ်။ IS အဖွဲ့ချေမှုရေးလုပ်ငန်းတွေကိုအမေရိကန်တပ်ဖွဲ့တွေကအကူအညီပေးနေတာမှတိုက်ခိုက်ရေးနည်းပြဟာတွေပံ့ပိုးပေးနေတယ်လို့လည်းဗိုလ်ချုပ်ဗူစကီကပြောပါတယ်ရှင်။
New American Tan ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်American dollar တန်း800တန်မိုးရှိတဲ့မစ်ဆိုင်းတုံးလက်နဲ့ကာဝေးစနစ်တရက်ကို Romanian နဲ့တောင်ပိုင်းမှာစတင်တဲ့မှာဖြစ်တဲ့အတွက် Russian နိုင်ငံအတွက်ဒေါ်လာထွက်เสียဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာ Russian နိုင်ငံရဲ့မဟာဗျူဟာမြောက်ကာဝေးစွမ်းအင်ကိုတံပြန်မှုရည်ရွယ်တဲ့အစီအစဉ်မဟုတ်တဲ့အကြောင်း American နဲ့မြောက် Atlantic စာချုပ်ဖွဲ့ NATO တို့ကရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်တယ်လို့လည်း Romanian မြို့တော် Bucharest ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲတွင် American လက်ထောက်နိုင်ငံခြားရေးဝန်ကြီး Frank Rose ကပြောဆိုခဲ့တာပါ။အမေရိကန်နဲ့ NATO ရဲ့ကာကွယ်ရေးအစီအစဉ်ဟာရုရှားနိုင်ငံကိုပြစ်မှတ်ထားပြီးမဟာဗျူဟာမြောက်နျူကလ িয়ার ကာကွယ်ရေးစနစ်ပေါ်ချင်းချောက်မှုဖြစ်တဲ့အကြောင်းရုရှားဆိုရကတတလဲလဲပြောဆိုခဲ့ပြီးပဲဒါရီယာမှမှန်မှုလို့လည်းပြောဆိုသွားပါတယ်။ကာကွယ်ရေးအစီအစဉ်ဟာတာဝန်ပြည်ပဋိဌာန်းတက်တုံးတွေကိုစံတတ်မှုတွေဖြန့်ကျက်ချထားမှုတွေလှုပ်ဆောင်နေပြီးအကွာအဝေးနဲ့တိကျမှုအရေးသွေးပိုကောင်းလာနေတဲ့အီရန်နိုင်ငံရဲ့အန်ဒီယေကိုကာကွယ်ဖို့ရည်ရွယ်တာသာဖြစ်တယ်လို့လည်းလက်ထောက်ဝန်ကြီးရော့စ်ကပြောဆိုခဲ့တာပါ။ရုရှားဒူးမာလွှတ်တော်ရဲ့ကာကွယ်ဆိုင်ရာကော်မတီဥက္ကဋ္ဌရေတပ်ပူချုပ်ကြီးဗလာဒီမီယာကိုမိုယက်တော့ဖ်ကတော့ဒုံးလက်နက်ကာကွယ်ရေးအစီအစဉ်ဟာရုရှားအတွက်ချင်းချမှုတရားဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။အစီအစဉ်ဟာရုရှားနိုင်ငံကိုတိုက်ရိုက်ပစ်မှတ်ထားတဲ့လုပ်ရည်ဖြစ်တယ်လို့လည်းရုရှားပင်လယ်နက်ရေတပ်မတော်ရဲ့တပ်မှုအောင်ဖြစ်တဲ့ကိုမိုယက်တော့ဖ်က Interfax သတင်းအေဂျင်စီကိုပြောဆိုခဲ့တာပါ။အမေရိကန်နည်းပညာနဲ့ဒုံးလက်နက်ကာကွယ်ရေးအစီအစဉ်တရားထားရှိသွားဖို့2010ပြည့်နှစ်မှာ NATO ကဆုံးဖြတ်ခဲ့ပြီးတဲ့နောက် Romanian နိုင်ငံ Devasalu ရဲ့မှာ2013ခုနှစ်ကစလို့စီမံကိန်းကိုစတင်ခဲ့တာပါစီမံကိန်းမှာတော့ဒုံးလက်နက်ကာဝေးစကန်တွေကို Romanian နိုင်ငံမှာဒါမှမဟုတ်ပိုလန်နိုင်ငံမှာပါတည်ဆောက်သွားမှာဖြစ်ပြီးစီမံကိန်းကို2020ပြည့်နှစ်နောက်ဆုံးထားတည်ဆောက်ပြီးစီးလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်
ဥရောပကိုလုံရင်းဝင်ရောက်လာနေတဲ့ဒုက္ခသည်တွေအရေးကင်တွယ်နိုင်ဖို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလုံပန်းနေရဆဲဖြစ်တာနဲ့အမျှအဖွဲ့ဝင်နိုင်ငံတွေအကြားနေဆက်ထိန်းချုပ်မှုတွေကိုဥရောပကောင်စီကနောက်ထပ်6လဆက်လက်ခွင့်ပြုလိုက်ပါတယ်။ဒီကနေ့မှပဲချက်ချင်းစတင်အသက်ဝင်တဲ့ဒီဆုံးဖြတ်ချက်အရဩစတီးယား၊ဂျာမနီ၊ဒိန်းမတ်၊ဆွီဒင်နဲ့နော်ဝေးနိုင်ငံတွေအနေနဲ့သူတို့ရဲ့နေဆက်တွေကိုနောက်ထပ်6လဆက်လက်ထိန်းချုပ်ခွင့်ရပါတယ်။အခုလိုမျိုးစီဆက်လက်ထိန်းချုပ်ခွင့်ရတဲ့နိုင်ငံ9နိုင်ငံအနေနဲ့နေဆက်ထိန်းချုပ်မှုတွေကိုလိုအပ်တဲ့အချိန်မှသာတင့်တင့်လျောက်ပတ်စွာဆောင်ရွက်ခွင့်ရှိတဲ့တခြားအိမ်နီးချင်းနိုင်ငံတွေနဲ့အတူညှိနှိုင်းတိုင်ပင်ပြီးတော့လှုပ်ဆောင်သွားရမှာလည်းဖြစ်ပါတယ်။နေဆက်ထိန်းချုပ်မှုတွေဟာထိရောက်ဖို့လိုအပ်ပြီးဖြစ်ရအတိုင်းအတာဖြစ်ပွားမှုချိန်ရည်အချိန်နေရာစတာတွေပေါ်မှာမူတည်ပြီးတော့အရေးကြီးတဲ့ချိန်ချမှုတွေကိုတုံ့ပြန်ဖို့ပုံမှန်မဟုတ်တဲ့နည်းတွေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေနိုင်ငံတကာနိုင်ငံကနေတိုင်းနိုင်ငံရွှေ့ပြောင်းသွားလာမှုတွေကြောင့်ဖြစ်ပေါ်လာတဲ့ပြည်တွင်းလုံခြုံရေးနဲ့အများပြည်သူဆိုင်ရာမူဝါဒတွေကိုကာကွယ်ဆောင်ရှောက်ဖို့ဆိုတဲ့လိုအပ်ချက်တွေပေါ်မူတည်ပြီးတော့တင်းကျပ်ဆောင်ရွက်သွားရမှာဖြစ်တယ်လို့ဥရောပကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ ဂျာမနီနိုင်ငံဟာရွှေ့ပြောင်းဝင်ရောက်သူတွေထောင်နဲ့ချီအလုံးဝင်းဝင်လာတဲ့ပြဿနာကိုကင်ကွယ်ဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ကမှတ်ပုံတင်စစ်ဆေးမှုတွေပြန်လည်လှုပ်ဆောင်ခဲ့တာပါတကယ်လို့အခုဥရောပကောင်စီရဲ့ဆုံးဖြတ်ချက်သာမကျခဲ့ရင်တော့အခုလိုထိန်းချုပ်လှုပ်ဆောင်မှုတွေကိုခွင့်ပြုထားတဲ့တရားဝင်ခွင့်ပြုချက်ဟာမနေ့ပြန်တောက်ကြနေမှာကုံဆုံးမှာဖြစ်ပါတယ်
ကဘာဘောကမြို့ကြီးပြကြီးတွေမှာနေထိုင်နေကြသူတွေဟာကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ညဉ့်ဉဲလေတွေကိုရှုရှိုက်နေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်ရမှာထိတ်တဲတာဝန်ရှိသူတူကပြောဆိုသွားပါတယ
် On average the situation has deteriorated and increased the levels of air pollution by 8%
ဒီဝါပြင်းအခြေအနေဟာပိုဆိုးလာနေပြီးလေထုညဉ့်ဉဲမှုအဆင့်ဟာ800ခန့်လောက်တိုးလာနေတဲ့အကြောင်းနဲ့စုဆောင်းရရှိထားတဲ့အချက်လက်တွေအရမျိုးပြလူကြီးရဲ့80ရာခိုင်နှုန်းကဆိုရင်လေယောဂဖြစ်နိုင်လောက်တဲ့အထိလေထုညဉ့်ဉဲမှုအနေအားအလွန်အမင်းဆိုးဝါးလာနေတဲ့အခြေအနေတွေနဲ့ကြုံတွေ့နေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လူထုကျန်းမာရေးနဲ့သဘောအပတ်ဝန်းကျင်မူဝါဒရေးဆိုင်ရာအကြီးအကဲမာရီယာနီယာကပြောဆိုသွားတာဖြစ်ပါတယ်မျိုးပြဒေသမှာလေထုညဉ့်ဉဲမှုဟာစိုးရိမ်စရာအဆင့်ကိုရောက်လာနေတယ်လို့လည်းသူကထပ်သွင်းပြောဆိုသွားပါတယ်လူတွေရဲ့ကျန်းမာရေးကိုထိခိုက်နေတာကြောင့်လူထုကျန်းမာအသိပညာပေးမှုတွေလည်းပိုတိုးလာနေတယ်လို့မျိုးကြီးပြကြီးတွေမှာလေထုညဉ့်ဉဲမှုအခြေအနေကိုတိုင်းတာမှုတွေလည်းပုံပြီးရှိလာနေတာပါဝင်ဝင်နှင်းကြတဲ့တိုင်းပြည်တွေနဲ့အလဲအလဲဝင်ဝင်ရှိတဲ့နိုင်ငံတွေမှာတော့လေထုညဉ့်ဉဲတဲ့အခြေအနေကပုံပြီးဆိုးရတယ်လို့လည်းသတင်းခန်းစာထဲမှာဖော်ပြထားတာပါဒါပေမဲ့လည်းအာဖရိကတိုက်နိုင်ငံအများစုကမျိုးပြလေထုညဉ့်ဉဲမှုနဲ့ပတ်သက်တဲ့အချက်လက်တွေကတော့များများဆဆမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစည်းအဝေးခန်းစာထဲမှာမှတ်ချက်ပေးဖော်ပြထားပါတယ်
ဗြိတိန်နိုင်ငံသား၂ယောက်နဲ့အမေရိကန်နိုင်ငံသား၁ယောက်ဟာနီပေါ်လန်ပြ၃ဦးနဲ့အတူကမ္ဘာအမြင့်ဆုံးအီဝရက်တောင်ထိပ်ကိုဒီကနေ့အရောက်တက်နိုင်ခဲ့တယ်လို့အစိုးရရရှိတွေကပြောပါရတယ်။ဒါဟာနှစ်နှစ်အတွင်းမှာနိုင်ငံခြားသားတောင်တက်သမားတွေအီဝရက်တောင်ထိပ်ကိုပထမဆုံးအကြိမ်ရောက်ခဲ့တာပါ။အသက်52နှစ်အရွယ်ကန်တန်ကူးနဲ့အသက်36နှစ်အရွယ်ဒေးဗစ်လီယာနိုဂွန်ဇာလက်စ်တို့ဟာအမြင့်မီတာ8850ရှိတဲ့တောင်ထိပ်ကိုဒီကနေ့မနေ့အစောပိုင်းမှာရောက်ရှိခဲ့တာဖြစ်ပြီးတော့အခုတော့တောင်အောက်ကိုပြန်ဆင်လာနေကြပါပြီ။ဒီနေ့တောင်တက်ရသည့်အချိန်မီနီပေါ်နိုင်ငံဘက်ချမ်းကနေအီရတ်တောင်ကိုလာတက်ကြတဲ့နိုင်ငံသားတောင်တက်သမားတွေအတွက်တောင်တက်ရမှာသုံးတဲ့ကျိုးတွေကိုပြန်လည်ပြင်ဆင်တက်ဆင်ဖို့နီပေါ်နိုင်ငံကရှာပါမျိုးနယ်စုဝင်တောင်တက်သမား9ဦးအဖွဲ့ဟာလည်းပုံထုနေတုန်းကအီရတ်တောင်ထိပ်ကိုရောက်ခဲ့ကြပါသေးတယ်။မြန်မာနိုင်ငံကတောင်တက်အဖွဲ့တစ်ခုဟာလည်းမေလ19ရက်နေ့မှာအီရတ်တောင်ထိပ်ကိုအရောက်တက်ဖို့ပြင်ဆင်နေကြတာပါ။အီရတ်တောင်ထိပ်မှာမြန်မာနိုင်ငံအလံစိုက်ထူနိုင်ဖို့နဲ့အီရတ်တောင်သမိုင်းမှာမြန်မာနိုင်ငံရဲ့အမိရေးထိုးနိုင်ဖို့အတွက်ဒီမြန်မာတောင်တက်အဖွဲ့ဝင်3ဦးဟာမေလ15ရက်နေ့မှာတောင်ချီစခန်းကနေစတင်ထွက်ခွာမှာဖြစ်ပါတယ်။နီပေါ်နိုင်ငံမှာဒီပြီးခဲ့တဲ့နှစ်တုန်းကအင်အားပြင်းကနေလှုပ်ခဲ့လို့တောင်ချီစခန်းတစ်ခုမှာတောင်တက်သမား19ဦးသေဆုံးခဲ့ရတာကြောင့်မနစ်ကတောင်တက်ရာသီကိုပိတ်ပစ်ထားခဲ့ရတာပါရှင
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူတွေတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီစီဇန်ကိုရေဒီယိုကသာမကပဲ VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မိမြန်ကျဲသတင်းပြပို့ချက်တွေကိုကြားရပါမယ်။အရင်ဦးဆုံးနိုင်ငံတကာသတင်းလွှာတပုတ်နဲ့စတင်နေပါတယ်။ဗိုလ်တူးနေကဒါဇင်နဲ့ချီတဲ့လူတွေတေဆုံးခဲ့ရတဲ့အီရတ်နိုင်ငံဘက်ဂရက်မြို့တော်မှာဘုံးဖောက်ခွဲတိုက်ခိုက်မှုလိုမျိုးအဲစစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်နေတဲ့တပ်ဖြတ်မှုတွေရပ်သွားအောင်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းအီရတ်မှာသာမကတူရကီမှာပါပြည်တွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်အဲ့လိုကြိုးပမ်းမှုတွေကိုအနှောက်အယှက်ဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေကလည်းတိုးလာနေပါတယ်။အီရတ်သို့မဟုတ်တူရကီရဲ့ပြည်တွင်းနိုင်ငံရေးပေါ်အမေရိကန်ကဩဇာလွှမ်းမိုးနိုင်သလားအဲ့လိုဩဇာလွှမ်းမိုးဖို့လုပ်သင့်သလားဆိုတဲ့အပေါ်မှာတော့လေလာသူတွေကြားအမြင်မတူ क्वे ပြနေကြပါတယ်အမေရိကန်နိုင်ငံသားဤဌာနဆိုင်ရာ VOA သတင်းတော့ပမ်ဒေါကင်းစ်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါဘက်ဂရန်မြို့တော်မှာလူညုံရေးအခိုင်အမာချထားတဲ့ Green Zone တဲကိုရှီယာဘာသာရေးကောင်းဆောင်မော့ခ်တာဒါအယ်ဆာရာကိုထောက်ခံသူတွေအီဘီလာနှောင်းပိုင်းမှာအတင်းဝင်ရောက်ခဲ့ကြပါတယ်အီရတ်နိုင်ငံသားအများပြားကအပြစ်တင်ပြောထားတဲ့ချစားတဲ့စနစ်ကိုနိုင်ငံရေးသမားတွေကပြုပြင်ပြောင်းလဲမှုမလုပ်နိုင်တဲ့အပေါ်မကြေမနက်ဖြစ်ကြတာပါဒီလိုမျိုးနိုင်ငံရေးဗျံပရာအခြေအနေဟာ IS လို့အီရတ်ရဲ့ရန်သူတွေအတွက်ပဲအကျိုးဖြစ်စေမယ်လို့ကုလသမဂ္ဂထူးကိုယ်စားလှယ်ရန်ကူဘီစ်ကကုလသမဂ္ဂလူညုံရေးကောင်စီကိုပြောပါတယ်။တရားဝင်မှုရှိပြီးတုံ့ပြန်လှုပ်ဆောင်နိုင်တဲ့အစိုးရမျိုးဖြစ်လာဖို့ကိစ္စဟာအီရတ်ရဲ့ရေရှည်တည်ငြိမ်မှုအတွက်အဓိကကြပွဲရှိတယ်လို့လေလာသူတွေကပြောပါတယ်။ New Cyber Units ဟာ Atlantic ကောင်စီကလေလာသုံးသပ်သူပါ
။ Ultimately we don't see insurgencies or terrorist activities on this scale.
လူလူရဲ့လိုအပ်ချက်လိုလားချက်တွေကိုဖြည့်ဆည်းပေးနေတဲ့အစိုးရတွေရှိတဲ့တိုင်းပြည်တွေမှာပုံကန်တောင်းကျမှုဒါမှမဟုတ်ရင်အကြမ်းဖက်မှုတွေဒီလောက်ပမာဏနဲ့မတွေ့ရပါဘူး
။ ဣရက်ကနေ IS စစ်သွေးကြွတွေကိုတိုက်ထုတ်ပြေးအမေရိကန်ဦးဆောင်တဲ့စီရေလုဆောင်မှုတွေကနေထွက်လာတဲ့ရလဒ်တွေမှာအကန့်အသတ်ရှိနိုင်တယ်လို့လည်း Nusaybah Yunis ကပြောပါတယ်။
We are not going to really tackle the root causes that are driving radicalization in Iraq.
ဒီစနပြသူတွေထောက်ပြနေတာကိုတကယ်တမ်းမကင်တွယ်ပဲနဲ့တော့အီရတ်မှာဆွန်းရောက်ဝါရပြန့်နှံ့စေတဲ့အကြောင်းရင်းတွေကိုတကယ်တမ်းအဖြေရှင်းနိုင်မှာမဟုတ်ပါဘူး။အီရတ်အစိုးရဟာချဆားတယ်၊လုံနိုင်စွာမရှိဘူး။တကယ်အခြေခံဝန်ဆောင်မှုတွေကိုတော့မှလုံမပေးနိုင်ဘူးလို့ထောက်ပြနေတာပါ။
တူရကီဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူရုတ်တရက်နှုတ်ထွက်သွားတာကအမေရိကန်အတွက်အဓိကမဟာမိတ်တဦးလက်လွတ်သွားစေပါတယ်။ဒီအပေါ်ခန္ဓာကီနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကပယ်ရီကင်မက်ကအခုလိုသုံးသပ်ပါတယ်
I think complicates things insofar as Davutoglu was very well known in Washington.
Davutoglu ဟာအမေရိကန်ဆိုရကြားမှာတည်ထားပြီးသားဖြစ်တာနဲ့အမျှဒီကိစ္စကအတိုင်းအတာတစ်ခုထိရှုပ်ထွေးစေပါတယ်။သူဟာလွန်ခဲ့တဲ့နှစ်တွေအတွင်းတူရကီနိုင်ငံသားရေးမူဝါဒကိုပုံဖော်ချမှတ်ခဲ့သူပါ။
ဒါပေမဲ့လည်းတူရကီပြည်တွင်းနိုင်ငံရေးမှာအမေရိကန်အနေနဲ့ဩဇာမရှိသလောက်ပဲလို့ပယ်ရီကမ်မက်ကဆိုပါတယ်ပြည်တွင်းနိုင်ငံရေးအရှိန်ပြင်းနေပေမဲ့လည်း IS တိုက်ဖြတ်ရေးမှာတူရကီဟာခိုင်မာတဲ့မဟာမိတ်အဖြစ်ဆက်ရှိသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကတော့မျှော်လင့်ဆဲပါအမေရိကန်နိုင်ငံသားရေးဌာနသတင်းထုတ်ပြန်ရေးယူညွှန်ကြားရေးမှူးအဲလစ်ဇဘက်ထရူဒိုကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းအခုလိုပြောထားပါတယ
် Turkey's not blind to the threat that it faces on its own soil along its border so
နေဇက်တလျှောက်သူ့မြေပေါ်မှာရင်ဆိုင်နေရတဲ့ချင်းချောက်မှုကိုတူရကီကမသိတာမဟုတ်ပါဘူးကောင်းကောင်းသတိပြုမိပါတယ်
ဒီနိုင်ငံစလုံးမှာအမေရိကန်အတွက်အဓိကစိုးရိမ်ချက်ကတော့ပြည်တွင်းနိုင်ငံရေးမှာဝင်ဆွက်တယ်လို့အမြင်မခံရအောင်လုပ်ရင်အထောက်အကူပေးနိုင်ဖို့ချိန်ညှိရတာပဲဖြစ်တယ်လို့လေ့လာသူတွေကပြောကြပါဗျခင်ဗျာ
အီရတ်တူရကီအခြေအနေနဲ့ပတ်သက်လို့ကိုကျော်ကျော်သိန်းပြောပြသွားတာပါခုတော့မြန်မာပြည်တွင်းအခြေအနေကိုလည်းကြည့်ရအောင်ပါစကိုင်းတိုင်းစကိုင်းမြို့ဗရမားစစ်မှုဆုံးမြန်မာဗန်နီးယားပလိုင်ဝုဒ်တစ်ချောတဲ့စစ်ရုံကအလုထုတ်ခံရတာကြောင့်နေပြည်တော်အထိခြေတက်လမ်းလျှောက်ပြီးသပိတ်မှောက်နေတဲ့အလုသမားတရာကျော်ဟာလူ့သမားလူမှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ညှိနှိုင်းမှုကိုလက်ခံပြီးတပိတ်ကို9ရက်ကြာရန်နာခဲ့ရကအခုတော့သူတို့ရဲ့တောင်းဆိုချက်တွေပြည်လည်မှုမရှိတာကြောင့်မေလ12ရက်နေ့မှာပြန်လည်စတင်ပြီးတပိတ်မှောက်ခြိတက်တာတွေကိုပြုလုပ်နေကြပါတယ် VOA သတင်းတော့မအေးမှာကသတင်းပေးပို့ထားတာပ
ါသခိုင်းမျိုးတေချောတဲ့စေယုံကလူ့သမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလို့ရှင်တဲ့လူ့သမားဝန်ကြီးဌာနဘက်ကဖြည့်ရှင်းပေးမှုမရှိဘူးဆိုကအေပီလ29ရက်နေ့ကနေစတင်ပြီးနေပြည်တော်ကသမရယုံကိုတွားရောက်ဖို့အတွက်စတင်ချီတက်ခဲ့ကြပါတယ်။တပတ်ခန့်ကြာတဲ့အထိချီတက်ခဲ့ပြီးမှတော့နေပြည်တော်မှာလုံသမားခေါင်းဆောင်တွေကိုလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါ။ညှိနှိုင်းမှု9ရက်တာကာလအတွင်းတပိတ်ကိုယာယီရန်နာထားပြီးလုံသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်။အခုအခါမှာတော့သူတို့ရဲ့တောင်းဆိုချက်တွေကိုကျေနပ်လောက်ဖော်ရမရရှိတဲ့အတွက်လုံသမားတွေဟာဆက်လက်ပြီးချီတက်တပိတ်မောက်တဲ့ခရီးစဉ်ကိုပြန်လည်စတင်ခဲ့တာဖြစ်ကြောင်းလုံသမားခေါင်းဆောင်ကိုနှင်းအောင်ကပြောပြပါတယ်။တခြားမ
ှမရပါဘူးခင်ဗျာ။ဟုတ်ကဲ့ကဲ့ကျွန်တော်တို့အခုလက်ရှိခြေလမ်းလျှောက်နေပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့ချက်တွေဟိုမလာပိုင်း6ရက်နေ့ရညီဆွေးနွေးပွဲနဲ့ညီငယ်ရလက်ကိုဝင်ရှိတာနဲ့လည်းဘာမှကောင်းတဲ့ဆော်ရဲပေးမှုရှိလို့ကျွန်တော်တို့လက်ရှိဒီနေ့ခြေလမ်းဆက်လက်ပြီးခြေလမ်းလျှောက်နေပါတယ်။ဒါကျွန်တော်တို့ကကျွန်တော်တို့တောင်းဆိုတာကတည်းကကျွန်တော်တို့ဒီကိုယ်တွေချောခဲ့အလို့ရှင်ကိုအရေးယူပေးဖို့တောင်းတာချိုးခဲ့အလို့ရှင်ရေးယူပေးဖို့ပေါ့ဗျာ။အဲဒီအဲ့ဒီ9ရက်အတွင်းမှာသူတို့တွေလည်းဘာမှတော့ပြန်ခေါ်ဆတာလုံးဝမရှိဘူး။ဟုတ်ကဲ့ဟိုအချက်ကတုံးချက်ပါကျွန်တော်တို့ဂျာဂါလာနေနာရေးဆိုပြီးတော့ကျွန်တော်တို့တောင်းတယ်အဲဂျာဂါလာနေနာရေးဆိုရမှာလဲသူကပေးမယ်လို့တော့ဗဇက်ကပြောတယ်ဘလို့ပေးမယ်ဘလို့ပုံစံနဲ့ပေးမယ်ဆိုတာသူကိုကျင်းလုံးဝမရှိပါဘူးနောက်တစ်ချက်ကအဲ့ဒီလုပ်ငန်းဝင်လက်ရှိရှိသေးသောလုပ်ငန်းဝင်မှာလုတ်ပြန်လဲရရှိဖို့တောင်းဆိုတဲ့နေရာမှာလဲအဲ့ဒီမှာခန့်ပြီးမယ်ဘလို့ခန့်ပြီးမယ်ဘယ်ပုံစံနဲ့ခန့်ပြီးမယ်ဆိုတာသူလုံးဝတိကျတိကျတော့ချက်မရှိပါဘူးအဲဟိုကဲဟိုက60ဦးတော့ဟိုငွေရှိသေးသောဆက်ုံမှာခန့်ပြီးမယ်လို့ဗဇက်ကတော့ပြောတယ်အဲ့မှာတရားဝင်စတုပြန်ခြင်းမရှိဘူ
း။9ရက်ကြာတပိတ်ရန်နာထားပြီးတဲ့နောက်မှာတော့အလုတ်ယုံနဲ့အလုတ်သမားစစ်စေးရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးလက်မှတ်နဲ့ထုတ်ပြန်တဲ့စာတစောင်ကိုအလုတ်သမားတွေကိုလာရောက်ပြသခဲ့တာပါ။ဒီထဲမှာတော့အလုတ်သမားတွေကိုလူမှုရေးရာကူညီဖြည့်ရှင်းပေးတဲ့အနေနဲ့ကွင်းစင်းညှိနှိုင်းရရှိမှုတွေကိုရေးသားထားတာပါ။ဒီထဲမှာညံ့နိုးသူနဲ့ Great Wall စစ်ရုံတွေမှာအလုတ်သမားခန့်အပ်မှုတွေ၊သခိုင်းတိုင်းစီပင်မှာအလုတ်သမားခန့်အပ်မှုတွေနဲ့အမျိုးသား
အလုတ်သမား45နေရာနဲ့အမျိုးသမီးအလုတ်သမား17နေရာကိုခန့်အနိုင်ရေးပြီးပါဝင်တာပါဒီလိုအလုတ်ကန်ရရှိအောင်ဖြည့်ရှင်းပေးမှုတွေကိုအလုတ်သမားဝန်ကြီးဌာနဘက်ကလှုပ်ဆောင်နေပေမဲ့အလုတ်သမားတွေဘက်ကတော့နေရာဒေသကွာခြားမှုလက်ရှိသူတို့ရဲ့ပြဿနာကိုပြေလည်အောင်ဖြည့်ရှင်းပေးတာမျိုးတွေမဟုတ်တဲ့အတွက်အဆင်ပြေမှုမရှိဘူးဆိုပြီးပြောပါတယ
်သူတို့ကသူတို့56ယောက်ပြုပြင်လည်နေရာခြားထားဖို့တို့အတွက်အခြားလုပ်ငန်းဌာနတွေမှာစီစဉ်ပေးပြီးလို့ပြောရတာအစားစိမ်မှုဆိုရမှာဟိုမုလုံမြို့နယ်ဘက်ကလည်းပါနေတယ်ပုံလင်းမြို့နယ်ဒီထဲမှာလည်းပါနေတယ
်အလို့သမားတွေဘက်ကတော့သူတို့ရဲ့တောင်းဆိုချက်တွေမျက်နှာချက်တွေကိုတင်ပြခဲ့တဲ့အခါမှာအလို့ထုတ်ပြစ်တာမျိုးတွေခံရတဲ့အပြင်ဖြည့်ရှင်းပေးဖို့အတွက်နှစ်လကြာတဲ့အထိစောင့်ဆိုင်နေပေမဲ့ဖြည့်ရှင်းပေးမှုတွေမရခဲ့တာကြောင့်အခုလိုမျိုးချီတက်သပိတ်မှတ်မှုကိုစတင်ခဲ့ရတာလို့ဆိုပါတယ်အလို့ယုံနဲ့အလို့သမားဥပဒေစစ်ဆေးဦးစီးဌာနရဲ့ထုတ်ပြန်တဲ့စာအရမေလ10ရက်နေ့တုန်းကတော့စီပင်ဝင်ကြီးသခိုင်းတိုင်းကလွှတ်တော်ကိုယ်စားလှယ်စက်မှုဆောင်ဥက္ကဋ္ဌညွန့်နယ်ညှိနှိုင်းထံပြေးဥက္ကဋ္ဌဆတဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတခြားအလို့ယုံတွေမှာအလို့သမားတွေကိုခန့်အပ်နိုင်ရေးအတွက်နောက်ဆုံးညှိနှိုင်းဆွေးနွေးချက်အဖြစ်ဖော်ပြထားပါတယ်ဒီရက်လက်အခြေအနေတွေဟာအလို့သမားတွေတောင်းဆိုချက်မဟုတ်တဲ့အတွက်အလို့သမားတပိတ်ကိုဆက်လက်ချီတက်နေပြီးမေလ12ရက်နေ့မှာတော့ဝမ်တွင်းမြို့ကနေမိထီလာမြို့တိရောက်ရှိနေပြီဖြစ်ပါတယ်ရှင်
အဲဒီပါတီဥဆောင်မှုနဲ့ပြည်내တိုင်းဒေသကြီးတွေမှာဖွဲ့စည်းတာဝန်ယူလှုပ်ဆောင်နေတဲ့အစိုးရအဖွဲ့အစည်းတွေရဲ့အခုချိန်ထိစွမ်းဆောင်မှုတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုသဘောရပါသလဲ။သက်ဆိုင်ရာဒေသတွေရဲ့အစိုးရအဖွဲ့အစည်းတွေအခုချိန်ထိလှုပ်ဆောင်ထားသမျှကိုကြည့်ရင်ရလက်ကောင်းတွေထွက်လာဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်နေပြီလို့ယူဆပါသလား။ကိုနေထိုင်ရာဒေသအစည်းတွေမှာတွေ့ကြုံရတာတွေအပေါ်အခြေခံပြီးအခုလာမယ့်စနေညဒရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923823555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်စနေည VO ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော်တော်ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတခါတော့ရှမ်းပြည်နယ်ကအခြေအနေကိုလည်းတင်ပြချင်ပါသေးရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကနေမြန်မာနိုင်ငံမြောက်ပိုင်းအနောက်ပိုင်းအရှေ့မြောက်ပိုင်းဒေသတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တိုက်ပွဲရပ်တန့်နိုင်ဖို့အစိုးရအနေနဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစေးရေးကြေညာဖို့လိုသလိုလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့လည်းတိုက်ပွဲအတွင်းအရသားတွေအပေါ်ကျူးလွန်တဲ့လူရဲမျိုးကိုရှုံချကြောင်းအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံမှာ NLD ဥဆောင်တဲ့အစိုးရတဲ့ပေါ်ပေါက်လာပေမဲ့လည်းတိုင်းဒါဒေသတွေမှာတိုက်ပွဲဖြစ်ပွားနေတာများပြားနေသေးတယ်လို့ SSGAC ခေါ်ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီဖွဲ့ပြောရေးဆိုခွင့်ရှိသူစိုင်းညွတ်လွင်ကအခုလိုပြောပါတယ်
အိမ်မှာဖြစ်နေတယ်၊ဒီကင်မှာဖြစ်နေတယ်၊ကျောင်းမြတ်မှာဖြစ်စစ်ပွဲရှိအဲ့ဒါတွေကဖြစ်ကိုဖြစ်တယ်၊သူစဉ်ပိုင်းနာတွေကမှဖြစ်တယ်၊ဘူးလန်နဲ့စစ်ပွဲကပူပြီးတော့ဖြစ်တာများပါပဲ
။ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေပေါ်ရပ်တန့်စေချင်တယ်လို့သူကဆိုပါတယ်။ SSGAC ကရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီဖွဲ့ထဲမှာ SNLD ကရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်မြောက်ပိုင်းရှမ်းပြည်သမတော်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ဦးလွယ်မောင်ဦးစည်းတဲ့စိန်ကျော့ပြည်သူ့ဆက်အဖွဲ့သွင်းတဲ့ဖွဲ့စည်းထားတာပါ။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်တန့်နိုင်ရေးအတွက်အစိုးရအနေနဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစဲရေးကိုကြီးညာဖို့လိုအပ်နေတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်နဲ့ SSGAC ရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့စိုင်းလိတ်ကအခုလိုပြောပါတယ
်ပထမဆုံးအစိုးရအနေနဲ့တင်တာတော့တမလို့နဲ့ညှိနှိုင်းပြီးတော့မှတပြည်လုံးနဲ့တက်ဆိုင်တဲ့အပြစ်ခတ်ရစဲရေးကိုကြီးညာစေခြင်းနဲ့တိုင်းနာအချင်းချင်းမှာဖြစ်တဲ့တိုက်ပွဲတွေအကုန်လုံးရပ်တန့်ပြီးတော့မှနိုင်ငံရေးသဘောပေါက်မှာရှုံ့ဆော်လာနိုင်မှာမဟုတ်ဘူးဟုတ်နော်အစိုးရနိုင်ငံနိုင်ငံရေးပြဿနာနိုင်ငံဤနဲ့ပေါ်ဆောင်နေဖို့အတွက်ဒီလိုအိုင်တာနဲ့တိုက်ခိုက်ရစေဖို့အရင်ဆုံးပြင်ရစေတယ်လေပြီးတော့မှ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေကလက်မှတ်မထိုးရသေးတဲ့အတွက်တော့လက်မှတ်ထိုးဖို့မလိုအပ်ဘူးလို့ယူဆနေတဲ့အဖွဲ့တွေကအကုန်လုံးခေါ်ပြီးတော့မှညှိနှိုင်းစေခြင်းနဲ့
လက်ရှိမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ AA ရခိုင်တပ်မတော် TNL တောင်ပလောင်မြူရာလူမျိုးရေးတပ်မတော်တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်တိုက်ပွဲဖြစ်ပွားရမှာအရတားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်အောင်လှုပ်ဆောင်နေတဲ့အပေါ်မှာကန့်ကွက်ရှုတ်ချကြောင်းဆိုင်းလိတ်ကခုလိုဆက်ပြောပါရစေ။
တိုက်ပွဲဖြစ်ပြီဆိုလို့ရှိရင်တော့ပထမဆုံးနေနာတာတော့ဒီလူလူပဲပေါ့နော်။ နိုင်ငံရေးခြေအနေကြောင့်ကိုယ့်ရဲ့စိတ်ရည်နိုင်ငံရေးယုံကြည်ချက်ကြောင့်တိုက်ပွဲချစ်ကြတယ်ဆိုတော့စိတ်ကမဆန်းဘူး။ဒါပေမဲ့ဒီကံပြည်သူလူထုတွေရဲ့အသက်အိုးရေးစီးစိမ်ကိုကြီးခိုက်တဲ့အနေထားမျိုးထိရောက်အောင်လုပ်တယ်ဆိုတော့လုပ်တဲ့လူလူပဲဖြစ်ဖြစ်အဖွဲ့ဖြစ်ဖြစ်ဒါဟာဆရာသမားမှုကျူးလွန်တဲ့အပိုင်းကိုထိရောက်စားပြီးပေါ့နော်။လုပ်တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်ကလုံးဝကိုပဲချုပ်ချပါတယ်လုံးဝဆိုင်ကျင်ပါတယ်ခင်ဗျာ။
အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းဒေသနန်းခမ်းမြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာဆိုရင်တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC မြမတပ်မတော်တို့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာဟူပန်ကျေးရွာနဲ့တော့ဆန်ကျေးရွာမိလောင်ကျွမ်းမှုတွေဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ကြောင်မဲမြို့နယ်နဲ့နန်းခမ်းမြို့နယ်ဒေသခံကျေးရွာသားတွေဟာစစ်ဘေးလွတ်ရာကြောင်မဲမြို့ပေါ်ဒီဘောမြို့ပေါ်နဲ့နန်းခမ်းမြို့နယ်မိုင်းဝီကျေးရွာဘက်မှာထွက်ပြေးကုလုံနေကြရပါတယ်။ဒီစစ်ပြေးဒုက္ခတွေတွေအတွက်ရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်ဖွဲ့တွေကလည်းအကူအညီတွေပေးဆောင်ခဲ့တယ်လို့လည်းဆိုင်းလိတ်ကအခုလိုပြောပါတယ
်။မွန်ဝီကြီးကြီးရောအုပ်စုပေါ့နော်။ Open ကြီးရောမှာ27တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းရွာမီးရှုခါတယ်။နောက်ရွာသားတွေတုံ့ပြောင်းနေတယ်။စားမယ်တော့ဖြစ်နေဆိုရဲ့အခါကျတော့ကျွန်တော်တို့နမ်ခမ်းဒေသခံ SNIB တွေအူဆောင်ပြီးတော့မှအစုငွေနဲ့နောက်ဆိုင်ရီခိုင်ပို့ပေးတာပေါ့နော်အဲ့ဒါပထမအရေးအနေနဲ့အိမ်30တောင်ကူညီခဲ့တယ်နောက်သူတို့နဲ့ခူးတဲ့ SSP ကတာဝန်ရှိပုဂ္ဂိုလ်တွေအိမ်20ခူးခဲ့တယ်အဲ့နောက်ပိုင်းမှာကျွန်တော်ဌာနချုပ်ကနေပြီးတော့နောက်ထပ်300သပိပို့လိုက်တယ်ခင်ဗျအဲ့ဒီတင်ကိုတခြားငါးကျားစုပါတီနောက်စာပေရင်းကြီးမှုအတင်းနဲ့လူမှုရေးတင်းနေလဲစက်တိုက်ဆိုလို့တွားရောက်ပြီးတော့မှန်ပိုးနေတာရှိပါတယ်ခင်ဗျ
ရေကောင်ဝဲပြီးတက်လာတဲ့အစိုးရတက်လက်ထက်မှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ပြစ်ခတ်တိုက်ခိုက်မှုရစရေးကြိုးပမ်းနေချိန်မှာတိုက်ပွဲတွေမဖြစ်သင့်တော့ဘူးလို့ SSGAC ခေါ်ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကနေမေလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအစိုးရတက်လက်ထက်မှာငင်းချမ်းရေးညီလာခံတွေကနေတစဉ်အမျိုးသားရင်ကြားစစ်ရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်အစ်စ်တိုင်းမှာပါဝင်တဲ့ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆက်လက်ဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကနေပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီရေသင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီနေ9နာရီအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu Salon ကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9နာရီနေ10နာရီအထိ VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းလူမီတာ24 25 30နဲ့50တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါလားခင်ဗျာ
။ပနိုင်ဆိုင်ဥပဒေကိုချိုးဖောက်ခဲ့တဲ့ဆိုတဲ့ဆွဆဲချင်းနဲ့ဘရာဇီးသမ္မတဓမ္မရူဆော့ကိုတာဝန်ကနေဆန့်ကျင်ပြီးတရားရုံးတင်စစ်ဆေးမဲ့ဆုတ်ချက်ကိုထက်လွတ်တော်မှာဒီကနေ့စောပိုင်းမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။22နှစ်အရထက်လွတ်တော်မှာခြေတင်ဆွေးနွေးပြီးနောက်တိုင်းပြည်မှာဗန္ဒိုင်းလူငွေပြနေရတွေကိုကာမိစေဝန်နဲ့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်နိုင်ငံပိုင်ဗန္ဒိုင်းကငွေကြေးတွေကိုချင်းငါသုံးဆွဲတယ်လို့ဆွဆဲခံနေရတဲ့သမ္မတကိုရုံးတင်စစ်ဆေးနိုင်မဲ့အဆိုအပေါ်ထောက်ခံမဲ55မဲကန့်ကွက်မဲ22မဲနဲ့အတည်ပြုခဲ့တာပါ။တက်လက်တော်မှာအယုံကြည်မရှိအစိုးမတင်ခင်မှာပဲသမ္မတကတင်သွင်းတဲ့ယူရန်ကိုတော့တရားရုံးကပယ်ချခဲ့တဲ့အတွက်လဲအစိုးကမဲခွဲဖို့လမ်းပွင့်သွားခဲ့တာလည်းဖြစ်ပါတယ်။အချင်းပြတ်ချစားမှုတွေကအစွန်ရောက်ဝါဒလိုပဲကမ္ဘာကြီးကိုအချင်းကြီးချင်းချင်းချောင်နေတဲ့ပြဿနာတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့လန်ဒန်မြို့မှာကျင်းပနေတဲ့အာဂရီလိုက်စားမှုတက်ဖြစ်ရင်နိုင်ငံတကာထိပ်သီးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းအာဂရီလိုက်စားမှုတွေစိုးစိုးဝါးဖြစ်ပေါ်နေတာတွေ့ရတဲ့အပေါ်မှာသူ့အနေနဲ့တုံ့လုံးမိတဲ့အကြောင်းလဲဝန်ကြီးကယ်ရီကပြောဆိုသွားခဲ့တာပါ။ဥရောပတိုက်ကိုလုံရင်းဝင်ရောက်လာနေကြတဲ့ဒုက္ခသည်တွေအရေးခံတွင်နိုင်မှုဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေအားလုံးကြိုးပမ်းနေရဆဲဖြစ်တဲ့အချိန်မှာပဲဖွဲ့ဝင်နိုင်ငံတွေကြားနေဆက်ထိန်းချုပ်မှုတွေကိုဥရောပကောင်စီကနောက်ထပ်6လတက်တန်းတိုးကိုဆက်လက်ခွင့်ပြုလိုက်ပါတယ်။ဒီကနေ့မှာပဲစတင်အသက်ဝင်တဲ့ဆုံးဖြတ်ချက်အရဩစတြေးလျ၊ဂျာမနီ၊ဒိန်းမတ်၊ဆွီဒင်နဲ့နော်ဝေနိုင်ငံတွေအနေနဲ့သူတို့ရဲ့နေဆက်တွေကိုနောက်ထပ်6လအထိဆက်လက်ထိန်းချုပ်ခွင့်ရတော့မှာဖြစ်ပါတယ်။IS အချမ်းပဲအုပ်စုရဲ့ဗန္ဒိုင်းအရေးမြစ်တွေကိုဖျက်တော့ဖို့ကြိုးပမ်းမှုတွေမှာတိုးတက်မှုရလဒ်ကောင်းနေရှိပေမဲ့အင်အားချိနေတဲ့အထိမလုံနိုင်သေးဘူးလို့အမေရိကန်ဗန္ဒိုင်းဝန်ကြီးဌာနအစိုးရရရှိသူကပြောလိုက်ပါတယ်။ IS အစွန်းရောက်ဖွဲ့အနေနဲ့ဗန္ဒိုင်းရထိခိုက်မှုတွေရှိနေတဲ့အကြောင်းလက်ထောက်ဗန္ဒိုင်းဝန်ကြီးဒန်နီယယ်ကလဆာကမနေ့တုန်းကပဲပြောလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Nick Evenoff ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16.25ရူကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.